ဩစတြေးလျနိုင်ငံကကမ္ဘာကထပြုတဲ့သင်တန်းတွေမှာမြန်မာစစ်တပ်အရာရှိတွေပါဝင်ခဲ့တာနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းမှုဩစတြေးလျပါလီမန်ကိုလူခွေရေးစောင့်ကြည့်လိုက်လာရေးအဖွဲ့ကြီး HRW ကတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ဟာလူခွေရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂအမေရိကန်နဲ့ EU အပါအဝင်လူခွေရေးအဖွဲ့အစည်းတွေကအစည်းအခါစာအမျိုးမျိုးကိုထုတ်ပြန်ထားခဲ့ပေမဲ့မြန်မာစစ်အရာရှိတွေသင်တန်းလာတက်တဲ့အခါလူခွေရေးချိုးဖောက်မှုနောက်ကျောင်းရှင်းရှင်းစစ်ဆေးတာကိုဩစတြေးလျကမလုပ်ခဲ့ဘူးလို့ HRW ကပြောပါတယ်။2018အောက်တိုဘာလကဩစတြေးလျလွှတ်တော်ချားတာပွဲတစ်ခုမှာအဲဒီလိုနောက်ကျောင်းလိုက်တဲ့လှုပ်ထုပ်လုံနည်းမရှိသေးပါဘူးလို့အဲဒီတော့မှဩစတြေးလျကာကွယ်ရေးဝန်ကြီး Greg Moriarty ကပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဗန်ဒန်ငွေကြေးနဲ့လူအင်အားကိုအသုံးပြုတဲ့သင်တန်းတွေမှာလူခွေရေးချိုးဖောက်သူတွေမတက်ရောက်တိုင်းအောင်ပိတ်ပင်တဲ့ဥပဒေဖြင့်တရောက်မဲ့သင်တန်းသားတွေရဲ့နောက်ကျောင်းကိုစစ်စစ်တဲ့ဥပဒေပြဋ္ဌာန်းမှုလိုတယ်လို့ HRW ကဆိုပါတယ်။အာဏာသိမ်းပြီးတဲ့အထိမြန်မာစစ်အရာရှိတွေဟာအာဆီယံနဲ့နိုင်ငံခြားသင်တန်းတချို့ပါတက်ရောက်ခဲ့ကြတာတွေ့ရပါတယ်။